အမေရိကန်နိုင်ငံထဲမှာရှိပြီးတော့တဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုဖြစ်စေတဲ့နျူကလ িয়ার လက်နက်ထုတ်လို့ရေးစခန်းတစ်ခုရဲ့တူလောင်ကန်ကနေရေဒီယိုသတ္တိကြွဘေးရွက်ပစ္စည်းတွေယိုစိမ့်ထွက်နေတာကြောင့်နိုင်ငံရဲ့အနောက်မြောက်ဖက်ဝါရှင်တန်ပြည်နယ်ကဟန်ဖော့ဒ်နျူကလ িয়ার တူလောင်ထိန်းသိမ်းရေးစခန်းကတူလောင်မှုအခြေအနေတွေအတွက်လည်းစိုးရိမ်ပူပန်မှုတွေဖြစ်နေပါတယ်။အကာတစ်ထပ်ပါတူလောင်ကန်တစ်ခုကနေတစ်နှစ်အတွင်းရေဒီယိုသတ္တိကြွဘေးရွက်ပစ္စည်း1135လီတာအထိယိုစိမ့်နိုင်ပြီးတော့ဒီယိုစိမ့်မှုကြောင့်မြေအောက်ရေကြောနဲ့မြစ်တွေကိုရေရှည်မှာထိခိုက်မှုဖြစ်နိုင်တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီပြဿနာကိုလွန်ခဲ့တဲ့နှစ်အတော်ကြာတွေကပြည်လဲအောင်စီစဉ်ထားတယ်လို့သူတို့ကိုပြောကြောင်းဝါရှင်တန်ပြည်နယ်အုပ်ချုပ်ရေးမှူးဂျေးအင်းစလီကတောက်ကြနေကပြောဆိုပါတယ်။အခုလိုနျူကလ িয়ার စခန်းတွေကိုတန့်စင်မှုအတွက်ဒေါ်လာဘီလီယံပေါင်းများစွာကုန်ကျမှာဖြစ်ပါတယ်။2005ခုနှစ်ကဟန်ဖော့ဒ်စခန်းကတူလောင်ကန်ရဲ့အခြေအနေကိုတည်ငြိမ်အောင်ထိန်းသိမ်းခဲ့ရတဲ့အချိန်ကစပြီးအခုဒီချိန်ဟာပထမဦးဆုံးရေဒီယိုသတ္တိကြွဘေးရွက်ပစ္စည်းတွေပြန်ပြီးတော့ယိုစိမ့်မှုဖြစ်လာတယ်လို့အတည်ပြုလိုက်တာဖြစ်ကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်။